အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေဟာဒီနေ့မှ9သန်းကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ9400ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြင်ဒီနေ့မှနောက်ထပ်သေဆုံးသူ918ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 38,334 ယောက်ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကစာပြီးကူးစက်မှုတွေအနည်းငယ်ကျဆင်းလာတယ်လို့ဆိုပါတယ်။ဒါမဲ့လည်းနေ့စဉ်ကူးစက်မှုနှုန်းက9000အထက်မှာရှိနေသေးတာကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွင်းမှာအမေရိကန်ပြည်ထောင်စုကိုကြော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဝါးဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ4,498ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့နောက်ပိုင်းအင်ဒိုနီးရှားနိုင်ငံမှာ COVID-19 ကြောင့်နေ့စဉ်သေဆုံးမှုတွေထဲမှာအ ਨੇ ဆုံးဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ 33,300 ကျော်နဲ့သေဆုံးသူ 11,844 ယောက်ရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေနဲ့အနီးကထိတွေ့ဆက်ဆံထားတဲ့သူတွေဟာဗိုင်းရပ်စ်ရှိမရှိစမ်းသပ်မှုမလုပ်ဘူးဆိုရင် 21 ရက်ကြာသီးသန့်ခွဲနေရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူတွေနဲ့အနီးကပ်ရှိနေတဲ့သူတွေဟာ17ရက်မြောက်နေ့မှာဗိုင်းရပ်ရှိမရှိမစစ်ဆေးဘူးဆိုရင်နောက်ထပ်10ရက်ထပ်တိုးသွားမှာဖြစ်ပြီးဒီနေ့တနင်္ဂနွေနေ့ညကစတင်မယ်လို့ပြည်내အစိုးရကကြေညာလိုက်ပါတယ်ခင်ဗျာ။